American ပြောင်းစုအနေနဲ့အီရန်ရဲ့ရယူထားတဲ့နျူကလီယာအရေးသဘောတူညီချက်ကိုအကောင့်ထဲဖော်တာနဲ့အီရန်အစိုးရကသူတို့ဖန်ထားတဲ့အမေရိကန်နိုင်ငံသားတွေကိုပြန်လွှတ်ပေးလိုက်တာတွေ့ဟာနိုင်ငံသားမှာပြုသဘောဆောင်တဲ့ဆက်ဆံရေးကိုပြသတာဖြစ်တဲ့ဆိုတာအမေရိကန်သမ္မတရွေးကောက်ပွဲဝင်နိုင်မှုလှုံ့ဆော်နေကြတဲ့ဒီမိုကရက်ကိုယ်စားလှယ်လောင်းနေတနင်္ဂနွေနေ့ကသဘောတူလက်ခံခဲ့ကြပါတယ်သူတို့ကအစ် ဤရနေဆက်ဆံရေးပုံမှန်ပြန်ဖြစ်ဖို့မြန်မြန်ဆက်ဆံမလုပ်ခင်မှာဆောင်ရွက်စရာတွေအများကြီးကျန်သေးတယ်။ဆီးရီးယားနိုင်ငံအပေါ်အပြုအမူမျိုးလိုဒေတာတွေသူ့ရဲ့ဆိုးရွားရဲ့လုပ်ရက်နဲ့ပတ်သက်လို့အမေရိကန်ကအီရန်ကိုဖိအားပေးဖို့လိုတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဟောင်းဟီလရီကလင်တန်ကပြောပါရယ်။ပြီးခဲ့တဲ့လကစစ်တမ်းကောက်ယူချက်မှာမစ္စတာကလင်တန်နောက်ကိုမစ္စကလင်တန်နောက်ကိုအမိလိုက်တဲ့ Vermont ပြည်နယ်အထက်လွှတ်တော်အမတ် Bernie Sanders ကလည်းဒီလိုစစ်မဖြစ်ရဘဲနဲ့နျူကလ িয়ার အရေးသဘောတူညီချက်ရတာနဲ့နိုင်ငံသားမှာဆက်ဆံရေးပြန်ပြောင်းပြေလည်ရာတွေကအထူးကောင်းမွန်တဲ့အလားအလာပါလို့ပြောပါရယ်။ဒါမဲ့လည်းသူဆိုရင်တော့ထီရန်မျိုးတော်မှာအမေရိကန်တန်ယုံဖွင့်ဖို့ချက်ချင်းလုံးမှာမဟုတ်ဘူးလို့ပြောပြီးတော့အမေရိကန်နဲ့ကျူဘာနိုင်ငံသားနှွေးထွေးတဲ့ဆက်ဆံရေးပြန်ပြောင်းတည်ဆောက်ပုံကိုဥပမာပေးပြီးတော့ပြောသွားခဲ့ပါရှင်။